ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာမလေးရှားဘက်ကိုတရားမဝင်ကူးဝင်မှုကြိုးစားတဲ့မြန်မာနိုင်ငံသား60နီးပါးကိုဇူလိုင်လ14ရက်နေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။လူကုန်ကူးခံရသူမြန်မာနိုင်ငံသားတွေအပြင်သူတို့ကိုလက်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုပါကြာရပါအဖြစ်နဲ့ဖမ်းဆီးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတောင်ပိုင်းဆုံးကလာခရိုင်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုကြိုးစားကြတဲ့မြန်မာနိုင်ငံသားတွေကိုတောတောင်ပြည်ထဲမှာဖမ်းမိတာအလုံပိတ်အခန်းကြီးထဲမှာဖမ်းမိတာတွေကဇက်တိုက်ဖြစ်လာနေပြီးဇူလိုင်လ14ရက်နေ့ကလည်းလူ60နီးပါးကိုဆုံးကလာခရိုင်ခွန်မိဆိုတဲ့နေရာမှာထပ်မံဖမ်းဆီးခဲ့ကြောင်းဆုံးကလာခရိုင်ဟဲ့ရိုင်မြို့နယ်ရွှေပြောင်းလို့တမအခွင့်ရေးကိုရဲတာဝန်ခံဦးပါကြီးကပြောပါတယ
်ခွန်မိဆိုတော့ကျွန်တော်ကျွန်တော်နဲ့ကန့်နေတယ်လေကျွန်တော်လည်းရကွက်ရှင်းကန်နေတယ်ဟုတ်ကဲ့အဲ့မှာထပ်ပြီးတော့90ကျော်ရှောက်ရှင်နေမှာထပ်ပြီးတော့ဖမ်းမိတယ်လို့ရေးတွေကဖုံးဆက်လာတယ်ကျွန်တော်တို့ကစကြဝဠာကိုခေါ်တာပေါ့ဗျာ
မြန်မာပွဲစားအထိတ်ဆက်တွေကတော့အဖမ်းဆီးတွေများရဲ့အတွက်ထိုင်းတောင်ပိုင်းကိုမလာရဲတော့တာကြောင့်ထိုင်းပွဲစားတွေကိုဇက်တိုက်ဖမ်းဆီးပြီးသူတို့နဲ့ဆက်ဆက်တဲ့လူတွေကိုပါထိုင်းတောင်ပိုင်းမှာဖမ်းဆီးခဲ့တယ်လို့ဆိုပါတယ
်အခုကကျွန်တော်တို့မြန်မာပွဲစားလာမဟုတ်ထိုင်းလူတွေတော်တော်ပါတယ်ပေါ်ကတော့ကျုံဖို့ရနောင်းလို့ကျွန်တော်တို့ဒီစကလခိုင်းလို့အကုန်လုံးတွားပြီးတော့ထားရတာဟုတ်ကဲ့လက်ထပ်ပေးတဲ့အိမ်ကြီးအကုန်လုံးထားမယ်အဲမှာအဖွားကြီးတွေကအစားပါတယ်တဲ့နေရာထိုင်ထိုင်ပေးတာပေါ့ဗျာ
ဟုတ်က
ဲ့အခန်းလေးနောက်ပြီးတော့အလေးလမ်းမှာသူတို့ခမန်းလေးရှက်ကျွေးတဲ့ရှမ်းမတွေကအစားပါတယ်လူကူးမှုအထက်မှာပူပေါက်ပါဝါမတခုပေါ့ဗျာသမဲကျွေးမျိုးတွေအခန်းပေးတွေဒီပုံစံမျိုးတွေကိုအမှုမကြည့်ပေမဲ့သူတို့အဲဒီမှာပါတာပေါ့
ထိုင်းတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့စူးစမ်းကြတာကြောင့်ထိုင်းမလေးနယ်စပ်မလေးရှားဘက်မှလည်းအော်ပရာတီစစ်တေးတွေလုပ်ပြီးတရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးနေပါတယ်။2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်ရှိသွားပြီလို့လည်းထိုင်းနိုင်ငံပိုင်းကပြောပါတယ်။ဒီနှစ်ထဲမှာပဲထိုင်းရဲ့မြန်မာလူပတ်ဝင်နဲ့လူမောင်ဖို့တမ150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းနိုင်ငံပိုင်းကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှပြတ်ပြတ်သွားတာပါရှင်။